ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ဘူးသီးတောင်နဲ့ရသေတောင်ကိုသွားတဲ့ကားလမ်းမှာတော့မနေ့ညပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုအတွင်းမှာတော့လူ2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီပောက်ကွဲမှုဟာမြေမြုံမိုင်းဖြစ်ကြောင်းပြောဆိုပေမဲ့လို့ဘူးသီးတောင်ရဲစခန်းဘက်ကတော့စုံစမ်းနေသေးပဲလို့ပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဘူတီတောင်မြို့နယ်အတွင်းပောက်ကွဲမှုဟာဒီရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြတိုက်ပွဲတွေပြင်းထန်နေချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီပောက်ကွဲမှုဟာကြာသပတေးနေ့ညပိုင်းကဖြစ်ပွားခဲ့ကြောင်းဘူတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်။ညာ9နာရီကျော်လောက်မှဖြစ်တယ်လို့အဲ့လိုပဲသတင်းရတယ်။အဖြစ်တာကတော့ကျွန်တော်တို့ဒီကျောင်းရံအုပ်စုထိတ်ထုပေါင်းဆိုတဲ့အဲ့ဒီယောနာကလာယောနာမှာမိုက်ခွေတယ်လို့ဆိုပေတယ်ဒါကြရရအာ၂ရောက်သေးတယ်လို့တော့ကျွန်တော်အဲ့လိုပဲကြပါတယ်ပြင်းရစီရင်ဒါမြင်ပြုံးမိုင်းလို့ပြောတဲ့ကြားတယ်ခင်ဗ
ျအခြားဒေသခံတဦးကတော့31ပုံဖျားနဲ့6ဖာလုံးတော့အကွာမှာဖြစ်ပွားခဲ့ကြောင်းနဲ့ဌာနဆိုင်ရာတွေတွားရောက်စစ်ဆေးနေကြောင်းပြောပါတယ်ဘူတိတော်မျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲဝန်တန်းက
37မို့အဲနားမှာဖြစ်တယ်တဲ့ဒီကြမသိသိဘူးကိုမဒီကတော့ပြီးတော့စုံစမ်းနေလို့မရှိသေးဘူးနင်းနာလောက်မပြောင်းပါလား
ညနေပိုင်းမှာပြန်လည်ဆက်သွယ်ရမှာ9နာရီကျော်သည့်အထိပြန်မရောက်သေးကြောင်းသာဖြေကြတဲ့အတွက်ဒီပောက်ကွဲမှုရဲ့လက်တယ်ဟာဘယ်ဖွဲ့ရဆိုတာကိုအခုချိန်အထိအတိအကျမသိရသေးပါဘူး။ရခိုင်သတင်းမီဒီယာတစ်ခုဖြစ်တဲ့ Nerinzara သတင်းဌာနကတော့တေဆုံးသူတွေကိုမသိရသေးကြောင်းအခင်းဖြစ်ပွားရာကိုစစ်တပ်ရဲအပါဝင်တာဝန်ရှိသူတွေရောက်ရှိနေကြပြီးမပောက်ကွဲသေးတဲ့ဝါယာကြိုးနဲ့ဘုံတလုံးကျန်ရှိနေတာကြောင့်ဘုံရှင်လင်းရေးအဖွဲ့တွေကိုစောင့်နေကြောင်းပောက်ကွဲရာအနီးကကြေးရောအုပ်ချုပ်ရေးမှုကိုကိုးကားဒီကနေ့မနက်ခင်းပိုင်းကသတင်းထုတ်ပြန်ထားပါတယ်ဒီရက်ပိုင်းတွေအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေချိန်မှာပဲအခုလိုပောက်ကွဲမှုဖြစ်ရသတင်းထွက်လာတာပါအေအေတပ်ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေကြောင်းနဲ့ဒီလ6ရက်နေ့မှာဘူတိတော်မျိုးနယ်အတွင်းကနဟန်းနဲ့ဝရုံနယ်အကြားမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့အခြားနှစ်နေရာလောက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရတပ်မတော်ဘက်ကတော့ဒီလ3ရက်နေ့ကစတင်ပြီးနေဆက်ဒေသအနီးရသေးတောင်နဲ့ဘူတိတော်မျိုးနယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒီလ4ရက်5ရက်နဲ့6ရက်နေ့တွေမှာအနည်းဆုံးတိုက်ပွဲ4ချိန်နဲ့မိုင်းဖြစ်စဉ်3ချိန်ဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာအေအေဘက်ကအလောင်းလေးလောင်းနဲ့တနက်နှစ်လက်တင်းစီရမိကြောင်းနဲ့တက်မတော်ဘက်ကလည်းအရာရှိစစ်တီအချို့ကြာဆုံးဒဏ်ရာရကြောင်းသတင်းထုတ်ပြန်ထားပါတယ်